ရုရှားကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာသူ့ပိုင်နဲ့တည်းသွတ်သွင်းခဲ့တဲ့အတွက်ရုရှားဘော်ချမှတ်ထားတဲ့ EU ဥရောပသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုတွေကိုအခုချမှတ်သက်တမ်းတိုးဖို့ EU ကောင်ဆောင်တွေသဘောတူဆုံးဖြတ်လိုက်ပါပြီ။ရုရှားဘော်တန်ခတ်အရေးယူမှုနောက်ထပ်6လသက်တမ်းတိုးရဲ့အကြောင်းကိုတော့ဒီနေ့တောက်ချာနေမှာပဲ EU ကောင်ဆောင်တွေကကြေညာချက်ထုတ်ပြန်လိုက်တာပါ။ဘယ်ဂျီနီယံဘရက်ဆဲမြို့မှာကျင်းပနေတဲ့ EU ထိပ်သီးဆွေးနွေးပွဲအတွင်းယူကရိန်းရင်းနဲ့ပတ်သက်လို့အချိန်ခဏယူဆွေးနွေးကြပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့အမည်မဖော်လို့တဲ့သတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောဆိုခဲ့တာပါ။ရုရှားရဲ့ခရိုင်းမီးယားကျွန်းဆွယ်သိမ်းယူမှုအတွက်အမေရိကန်ပြည်ထောင်စုကလည်းရုရှားဘော်မှာအလားတူတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတာပါ။ဒီကနေ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာလေရုရှားဟာထရမ့်အနိုင်ရဖို့အတွက်ဝင်ရောက်ဆွတ်ဖက်တာတွေရှိခဲ့တယ်ဆိုပြီးအမေရိကန်ထောက်လှမ်းရေးအရာရှိတွေကကောက်ချက်ချထားတဲ့အပြင်ရုရှားကလူပုဂ္ဂိုလ်တချို့နဲ့အဖွဲ့အစည်းတချို့ကိုလည်းရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကဆွဲချက်တင်ထားပါတယ်။သမ္မတထရမ့်ကတော့2016ရွေးကောက်ပွဲမှာရုရှားဆိုရဆွတ်ဖက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်ကိုညှင်းပယ်နေစေဖြစ်ပါတယ်။ဒီချင်းတွေရှိနေတဲ့ချိန်ထဲမှာပဲသမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့၈လ၁၆ရက်နေ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံကြဖို့လဲရှိနေပါတယ်ရှင်။